6လုံးမြူပစ္စတိုအစရှိတဲ့လက်တစ်ဖက်ထဲနဲ့ကင်ပြစ်လို့ရတဲ့ပြောင်းသူတင်တ်တွေပါဝင်တင်တ်တွေကိုပိတ်ပင်တဲ့ဥပဒေတက်ကိုကနေဒါဆွေကမေလ30ရက်တနင်္လာနေ့မှာတင်သွင်းလိုက်ပါတယ်ဒီဥပဒေမှာကြီကပ်ရဲ့စွမ်းကြီးကိုလည်းကန့်သက်ထားသလိုတင်တ်နဲ့ဆင်တူတဲ့ကစားစရာတွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်ရောင်းဝယ်လွှဲပြောင်းတင်သွင်းတာတွေအားလုံးကိုပိတ်ပင်လိုက်တာပါGrenada Wujito Justice Trudeau ကအခုလိုပြောပါတယ
် Experts and chiefs of police have been calling for years and we're acting.
ဆောင်းဝင်းတွေကြမ်းကျင်သူတွေနဲ့ရတပ်ဖွဲ့အကြီးအကဲတွေကနှစ်ပေါင်းများစွာလှုပ်ဆောင်မှုတောင်းဆိုနေတဲ့ကိစ္စဖြစ်ပါတယ်။သူတို့ရဲ့အကြံပြုချက်တွေအတိုင်းကျွန်တော်တို့ကလှုပ်ဆောင်ခဲ့တာပါလို့ Justin Trudeau ကပြောသွားခဲ့တာပါ။တိုင်းငါလုံးရွေးကောက်ပွဲလုပ်နေတဲ့အချိန်မှာမနစ်ကဒီဥပဒေကိုကြောင်ထိုးထားခဲ့ကြပါတယ်။အခုအချက်တချို့ကိုဖြစ်ဆက်ပြင်ဆင်ပြီးထပ်မံတင်သွင်းတာဖြစ်ပါတယ်။အမေရိကန်နိုင်ငံတက္ကသပြည်နယ်ယူဗာရီမြို့မှာကလေး16ယောက်ပြစ်သက်ခံရပြီးတဲ့နောက်တပတ်ကြာမှကနေဒါဝန်ကြီးချုပ်ကအခုလိုအရေးယူဆောင်ရွက်လိုက်တာပါတင်တပ်ပြစ်အကစားသမားတွေနဲ့လုံခြုံရေးဝန်ထမ်းတွေအတွက်တော့ဒီဥပဒေမှာခြွင့်ချက်ပေးထားပါတယ်တင်လိုက်ပါဆိုင်ပြီးသူတွေကိုလည်းဆက်လက်ပိုင်ဆိုင်ခွင့်ပြုထားပါတယ်ကနေဒါနိုင်ငံရဲ့လက်နက်ကင်ဆောင်မှုဥပဒေဟာအမေရိကန်ဥပဒေထက်ပိုမိုတင်ကျပ်ပါတယ်တင်တပ်နဲ့လူသတ်မှုကအမေရိကန်မှာဖြစ်တာရဲ့ငါးပုံတစ်ပုံပဲရှိတာပါဒါပေမဲ့တခြားချမ်းသာတဲ့နိုင်ငံတွေတဲ့ပိုပြီးမြင့်မားနေပါပဲ။ကနေဒါမှာတင်တဲ့ပြစ်ခတ်တဲ့လူသတ်မှုကဩစတြေးလျတဲ့ငါးဆများနေပါတယ်။